ဒေါက်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်ထားရှိမဲ့ဥပဒေမူကြမ်းကိုမြို့သားလွတ်တော်မှာဒီကနေ့တင်သွင်းပါတယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေလို့အမည်ပေးထားတဲ့အဲ့ဒီဥပဒေမူကြမ်းမှာ NLD ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်တာဝန်ပေးမယ်လို့ဖော်ပြထားပါတယ်။ဒါဟာ2008ဖွဲ့စည်းပုံခြေကဥပဒေအရသမရဖြစ်ခွင့်ကန့်သက်ခံထားရတဲ့ဒေါက်ဆန်းစုကြည်ကိုတရားဝင်ဥပဒေနဲ့အညီနိုင်ငံကိုဥဆောင်ခွင့်ရဖို့ကြိုးပမ်းအားထုတ်မှုဖြစ်တယ်လို့သုံးသပ်ကြပါတယ်။တရားလွတ်တော်ရှေ့နေဥက္ကဏီက
ခန့်ညင်မှာပါတီစုံဒီမိုကရေစီစနစ်ထွန်းကားရေးဈေးကွက်စီဝိုင်းစနစ်ပြည်ပြည်ရေးဖက်ဒရယ်ပြည်တော်စုနိုင်ငံတော်တည်ဆောက်ရေးပြည်တော်စုညီညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုတာဖော်ပြထားတော့အဲ့ဒီရည်ရွယ်ချက်၄ခုကိုအကောင့်ထဲပေါ်ဖို့အတွက်အစွမ်းဆောင်နိုင်ဆုံးပုဂ္ဂိုလ်အကောင့်ထဲပေါ်နိုင်တဲ့နေရာမှာအရေးပါအရာရောက်ဆုံးပုဂ္ဂိုလ်ဟာဒေါက်တာဆန်းစုကြည်ဖြစ်တယ်ဆိုတော့ဒီယုံကြည်ယူဆချက်နဲ့တိုင်းပြည်လေးလေးများများဖွံ့ဖြိုးတိုးတက်နိုင်အောင်အခမ်းကဏ္ဍတစ်ခုကနေဒေါက်တာဆန်းစုကြည်ဦးဆောင်မှုပေးနိုင်အောင်ဆိုရည်ရွယ်ပြီးတော့ဒီဥပဒေကိုပြဋ္ဌာန်းတယ်လို့ကျွန်တော်တို့အဓိပ္ပာယ်ကောက်ယူလို့ရပါတယ်။အဓိကကျွန်တော်တို့ဗမာနိုင်ငံရဲ့အပြောင်းလဲကိုတကယ်ပေါ်ဆောင်နိုင်တဲ့ပုဂ္ဂိုလ်ဟာဒေါက်တာဆန်းစုကြည်ဖြစ်တယ်လို့တို့တို့ယင်းထဲကဆန္ဒမဲကိုထုတ်ဖော်ပေးပြီးတော့တို့တို့တက်တည်ပြခဲ့ပြီ။ဒါပေမဲ့ကျွန်တော်တို့လက်ရှိ2008ဖွဲ့စည်းပုံအခြေအဥပဒေရဲ့အထက်အခဲကဒေါက်အောင်ဆန်းစုကြည်ကိုပြည်သူတွေကိုဥဆောင်မှုသမရဆိုတဲ့တာဝန်ကိုကျွန်တော်တို့ကမပေးနိုင်ခဲ့ဘူး။အဲ့တော့ဒီလိုအခြေအနေမျိုးမှာဒေါက်အောင်ဆန်းစုကြည်အနေနဲ့နိုင်ငံတာဝန်တွေကိုပို့ပြီးတော့ဆွတ်ဆွန်းတမန်ဆောင်ရွက်နိုင်မှုအတွေ့ဒီရယူထားတဲ့ဝန်ကြီးတာဝန်အပြင်အခုလိုပြည်သူတွေရဲ့ကိုယ်စားပြည်တော်စုလွတ်တော်နေပြီးတော့အတိုင်းအမြန်ကပုံကိုဖြစ်တာဝန်များပေးအပ်ခဲ့ပြီဆိုရင်တော့ပြည်သူလူထုနဲ့ကျင်းနမှုရရှိစေမှာဖြစ်သလိုဒေါက်တာဆန်းစုကြည်လည်းတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးမှာပိုးပြီးတော့လုပ်ပိုင်ခွင့်တွေရရှိလာမယ်ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ဟာအချိန်တိုတိုအတွက်မှာဖွံ့ဖြိုးတိုးတက်သွားပြီးတော့အင်းငယ်နိုင်ငံတွေကိုရှင်လာနိုင်မယ်လို့အလောကယုံကြည်နေရတယ်ပေါ့ဗျာ။အဲ့တော့အဲ့ဒီယုံကြည်ချက်ကိုအကောင့်ထဲပေါ်ဖို့အတွက်ဒေါက်တာဆန်းစုကြည်ကိုနိုင်ငံတော်ရဲ့အတိုင်းနိုင်ငံပုဂ္ဂိုလ်ဖြစ်ခါဖို့ကျူပါအထုတ်တယ်လို့ကျွန်တော်တို့အဲ့ဒီလိုသုံးသပ်ထားပါတယ
်။တရားလွတ်တော်ရှေ့နေဦးကိုနီပြောသွားတာပါရှင်။နိုင်ငံရေးလှိလာသူဒေါက်တာရမျိုးသိန်းကဒေါက်တာဆန်းစုကြည်သာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာမယ်ဆိုရင်တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးနဲ့မျိုးသားပြန်လည်တည်မြဲရေးတွေကိုပိုပြီးဖော်ဆောင်လာနိုင်မှာဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ဒေါက်တာဆန်းစုကြည်ဟာလက်ရှိတာဝန်ယူထားတဲ့ဝင်ကြီးဌာန၄ခုအပြင်ဒီတာဝန်ကိုပါယူရမယ်ဆိုရင်သူ့အတွက်ဝင်းဒိုးဝင်ပိုးတွေဖြစ်လာနိုင်တယ်လို့လည်းသုံးသပ်ပါတယ်
။ဒေါက်တာဆန်းစုကြည်ကိုတိုင်းပြည်ကိုဥဆောင်ဥရပြုနိုင်တဲ့နေရာတစ်ခုဥပဒေချောင်းရထောဆောင်လာတဲ့ဥပဒေချမ်းလို့ကျွန်တော်ကသုံးသပ်ပါတယ်။အဲ့ဒီဥပဒေချမ်းအရဒေါက်တာဆန်းစုကြည်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာမယ်ဆိုရင်တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးအမျိုးသားပြန်လည်တည်မြဲရေးယုံကြည်မှုတည်ဆောက်ရေးအရပ်အစစ်ပတ်ဆက်ဆံရေးအဖက်ဖက်မှာပုံမူပြီးတော့အားကောင်းမောင်းတန်ဖြစ်လာမယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။ဒါပေမဲ့တစ်ဖက်ကပြန်ကြည့်မယ်ဆိုရင်ဒေါက်ဆန်းစုကြည်ဟာနိုင်ငံရေးဝန်ကြီးဌာနပညာရေးဝန်ကြီးဌာနသမ္မတရုံးဝန်ကြီးဌာနစွမ်းရည်နဲ့လျှက်စစ်စွာဝန်ကြီးဌာနတော့တကယ်ကိုတော့စင်ခေါ်မှုမြင်မာတဲ့ဝန်ကြီးဌာန၄ခုကိုလည်းတစ်ဖက်ကဦးဆောင်နေရပြီးတော့တစ်ဖက်မှာလည်းပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဆိုတဲ့ရာထူးနေရာကိုရယူပြီးတော့အလုပ်လုပ်နေရမယ်ဆိုရင်တော့ဒေါက်ဆန်းစုကြည်အတွက်အင်မတန်မှဝန်တော်ဝန်ပိုးမြင်မာတယ်လို့ပြောလို့ရပါတယ်။ဒါပေမဲ့တစ်ချိန်နဲ့တစ်ချိန်နဲ့မှာဒေါက်တာဆန်းစုကြည်အနေနဲ့သူ့ကိုအကြံပေးနိုင်တဲ့သူ့နဲ့ပူးပေါင်းဆောင်ရွက်နိုင်တဲ့ပုံကိုယ်တွေကိုစနစ်တကျသုံးခုရွေးချယ်စုစည်းပြီးတော့တိုင်းပြည်နဲ့ပြည်သူလူထုအတွက်အထင်ကအလုံးလုံးလာနိုင်မယ်ဆိုရင်တော့ကျွန်တော်အမြင်အချင်းအသက်80ကျော်လူထုခေါင်းဆောင်ဒေါက်တာဆန်းစုကြည်အနေနဲ့နောက်ထပ်နှစ်ပေါင်းများစွာတိုင်းပြည်နဲ့ပြည်သူလူထုအတွက်ကျန်းကျန်းမာမာနဲ့ဆောင်ရွက်လာနိုင်မယ်လို့သုံးသပ်ပါတယ်။
နိုင်ငံရေးလှိလာသူဒေါက်တာရမျိုးသိန်းပြောသွားတာပါရှင်88မျိုးဆက်ចောင်းသားကောင်းဆောင်တူဖြစ်တဲ့ကိုချင်းမီကလည်းနိုင်ငံတော်ရဲ့ဒီအတိုင်ပင်ခံပုဂ္ဂိုလ်ဆိုင်ရာဥပဒေလို့အမည်ပေးထားတဲ့ဒီဥပဒေချမ်းနဲ့ပတ်သက်ပြီးအခုလိုသူ့ရဲ့အမြင်ကိုပြောပါတယ
်ဒီဆိုရဖွဲ့ကိုအဓိကဥဆောင်ပါဒေါက်တာစုကြည်ကဥဆောင်ပါလေနော်ဘောရချတာတို့ဒီကိုက်လိုင်းပေးတာတို့ကဆရာဒေါက်တာစုကြည်ကဥဆောင်ပါဒါပေမဲ့သူကဖွဲ့ချုပ်ချင်ဥတွေက head of the state နိုင်ငံတော်အကြီးအကဲသမ္မတဖြစ်တယ်အဲ့ဒီသမ္မတကိုအဲ့လက်ရှိဒေါက်တာဆန်းစုကြည်ဝန်ကြီးအဆင့်ဖြစ်တော့ဝန်ကြီးအဆင့်ကနေဥဆောင်မယ်ဆိုတော့ဒါကဘလို့မှဖယူချင်ဝင်ရဘလို့မှမဖြစ်နိုင်တဲ့အချိန်ပေါ့အဲ့တော့တွတ်တာနေအတီးပြည့်တဲ့အချိန်မှာအဲ့ဒီမှာဒေါက်တာဆန်းစုကြည်က Hello the State ရဲ့အတိုင်းမှာကနော် Hello the State ကို guideline ပေးတဲ့လူကြောင့်ဖြစ်လာတာဖြစ်လာတဲ့ခါကျမှဒီဒေါက်တာဆန်းစုကြည်ရဲ့တုတ်ပိုင်ခွင့်ဒီပါတွေကပို့ပြီးတော့ဖယူချင်ဝင်သွားမယ်တရားလည်းဝင်သွားမယ်ကျောင်းလို့ဆိုလည်းမရတော့ဘူးညထောက်ကမရှိတော့ဘူးအဲ့တရားဝင်ပေါ့နော်ဒါမှမဟုတ်ဥဆောင်သူအဖြစ်ပေါ့ဖြစ်အောင်လုပ်တဲ့သဘောပါပဲ
ဒီဥပဒေမူကြမ်းမှာအခန်း၅ခန်းပါဝင်ပြီးဒီဥပဒေဟာဒုတိယအကြိမ်ပြည်တော်စုလွှတ်တော်တက်တန်းကာလမှာတာဝန်ထမ်းဆောင်တဲ့နိုင်ငံတော်သမ္မတရဲ့တက်တန်းကာလအတွက်သာဖြစ်ရမယ်လို့လည်းဖော်ပြထားပါတယ်ရှင်